ဆရာတော်ဥပါမောကကိုပြီးခဲ့တဲ့နိုဝင်ဘာလ12ရက်နေ့ကပုံမှန်နှစ်ခုနဲ့ဖမ်းဆီးအရေးယူခဲ့ပြီးနိုဝင်ဘာလ14ရက်နေ့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။အဲ့ဒီရုံးထုတ်မှာတရားရုံးကပုံမှန်19ကိုအာမခံပေးခဲ့ပေမဲ့9ခောက်ကြီးကိုတော့အာမခံမပေးခဲ့ပါဘူး။ပြီးခဲ့တဲ့နေ့ကရိုညာဆိုတဲ့အတုံးလုံးသုံးဆွဲမှုကိုအမေရိကန်တန်ရုံးရှေ့မှာကန့်ကွက်ဆန္ဒပြခဲ့တာကြောင့်ပုံမှန်9ခောက်ကြီးပုံမှန်19တို့နဲ့ကမာရုံမြို့နယ်ရဲစခန်းကဥပါမောကကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်တဲ့ဥပါမောကအပြင်မျိုးချစ်ရဟန်းပြူများတမကကဆရာတော်ဦးသူစိတ်တာနဲ့ဦးညာနာဓမ္မတို့ကိုလည်းကမာယုမျိုးနဲ့တရားရုံးကဖန်ဝရန်ထုတ်ထားပေမဲ့တရားစွဲဆိုခြင်းမပြုသေးပါဘူး။ဒါနဲ့ပတ်သက်ပြီးဆရာတော်ရဲ့မိသားစုဝင်ဦးအောင်မြင်ကအခုလိုပြောပါတယ်
။မကွေးကျောင်းဆရာတော်ဥပါမောက်ခတော့အလုံးသိတဲ့အတိုင်းဖန်ဆီးပြီးတော့ချုပ်နှောင်ထားပါပြီ။ကျန်တဲ့ဆရာတော်နှစ်ပါးကတော့သူ့ကျောင်းသူရှိပါတယ်။သူတို့ခရီးသွားသူတို့လှုပ်ရှားသူတို့ဆောင်ရွက်တဲ့လုပ်ငန်းတွေအတိုင်းဆောင်ရွက်မြဲဆောင်ရွက်ဆဲရှိနေပါလိမ့်မယ်လို့ဖြေကြပါရစေ။ဒီအပေါ်မှာတို့မိတဲ့ပုံကိုဖမ်းနေဖမ်းနေတဲ့ပုံကိုဖမ်းနေဆိုတဲ့သဘောမျိုးလို့ပြောမယ်ဆိုရင်လည်းဒါပြောလောက်တဲ့အခြေအနေပေါ်ပေါက်နေပါနေတာဖြစ်ပါတယ်။ရဟုတ်တယ်ဆိုမျိုးရာမြန်မာနိုင်ငံရဲ့ခေတ်အဆက်ဆက်ကလာခဲ့တဲ့အစဉ်လာတိုင်းပဲဒီကနေ့လည်းပဲတရားဥပဒေဆိုမမှုအပြည့်အဝမရှိပါဘူးလို့သုံးသပ်လို့ရပါတယ်။
လေသမားတို့မြေသိမ်းခံရတာနဲ့ပတ်သက်ပြီးမြောက်ကုံမြို့နယ်ရဲစခန်းမှာဆန္ဒပြခွင့်လျှောက်ထားတာကိုဆရာတော်ကလိုက်ပါကူညီရင်းမြောက်ကုံမြို့နယ်ရဲစခန်းကဖမ်းဝရမ်းပြပြီးဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အမေရိကန်တန်ရုံးရှေ့မှာဟောပြောကြတဲ့သူတွေထဲမှာဆရာတော်ပါဝင်ခဲ့ပေမဲ့နိုင်ငံတော်ကိုအကြီးညိုပြက်အောင်ဟောပြောတာမျိုးမလုပ်ခဲ့သလိုတခြားဟောပြောသူတွေကပြောဆိုတာတွေလည်းရှိတယ်လို့ဥအောင်မြင့်ကဒီနေ့ပြောခဲ့ပါတယ်။2016ခုနှစ်ဧပြီလကအမေရိကန်တန်ရုံးရှေ့မှာဆရာတော်ဟောပြောချက်တွေကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဖွင့်ပြခဲ့ပါတယ
်။
ဆရာတော်ဖန်းစည်းခံရတာနဲ့ပတ်သက်ပြီး NLD အစိုးရထောက်ခံသူတွေနဲ့ပြည်ထရေးကာကွယ်ရေးနဲ့ပြည်ခံမျိုးပါတီထောက်ခံသူတွေအကြားအပြန်အလှန်ပြောဆိုနေတာတွေကိုတွေ့နေရပြီးအဲ့ဒီလိုပြောဆိုလှုံ့ဆော်နေကြတာဟာဆရာတော်အမှုကိုကူညီဆောင်ရွက်သူများအဖွဲ့နဲ့လုံးဝသက်ဆိုင်ခြင်းမရှိကြောင်းလည်းပြောပါတယ်။ပုံမှန်9ခါခွေနဲ့ပတ်သက်ပြီးအာမခံရရှိရေးအတွက်ခရိုင်တရားရုံးကိုဆက်လက်တင်ပြသွားမှာဖြစ်တယ်လို့ဆရာတော်လွတ်မြောက်ရေးအတွက်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြည်တော်စုတရားသူကြီးချုပ်နဲ့ပြည်တော်စုရှိနေချုပ်တို့ထံစာနဲ့တင်ပြအကူအညီတောင်းခံသွားမယ်အကြောင်းဆရာတော်ကူညီဆောင်ရွက်ရေးအဖွဲ့ကဦးထူးထက်အောင်ကအခုလိုပြောခဲ့ပါတယ်
။တေရန်ထိုက်တော်ပြစ်မှုလည်းမဟုတ်တသက်ရောင်းရန်ထိုက်တော်ပြစ်မှုလည်းမဟုတ်တဲ့ဖြင့်လူခွင့်ရေးကြီးညာချက်များနဲ့ညီညွတ်အမခံရတဲ့ကြောင့်အချုပ်နောင်လွတ်ခြေပါခွင့်ရတဲ့ကြောင့်နိုင်ငံဆိုင်ရာအာဏာပိုင်တရားရုံးတွေထိရောက်စွာတသက်ခွင့်ရစေနိုင်ရန်နိုင်ငံတော်သမ္မတနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်ပြည်တော်စုတရားသူကြီးချုပ်ပြည်တော်စုရှိနေကြတို့ကိုအနည်းဖြင့်ကိုကြီးဆောင်ရွက်ပေးတဲ့ကြောင့်ပေါ်လွင်ထင်ရှားနေပါတယ်။သို့ပါ၍မကွေးကျောင်းဆရာတော်ဥပမောခအားဖမ်းဆီးချုပ်နှောင်ထားခြင်းနှင့်ပတ်သက်၍မကွေးကျောင်းဆရာတော်ဥပမောခသည်ပြစ်မှုကျူးလွန်ထားသူမဟုတ်ကြောင်းဥပဒေနှင့်အညီဆောင်ရွက်ခဲ့သောဆရာတော်ဖြစ်ကြောင်းအာမခံဖြင့်ချုပ်နှောင်လွတ်သူရှိခွင့်ပေးခြင်းကြောင်းလေးစားစွာတင်ပြအပ်ပါသည
်။အမေရိကန်တန်ရုံးရှိဆန္ဒပြသူတွေထဲမှပါဝင်တဲ့လူပုဂ္ဂိုလ်၄ဦးနဲ့ဆရာတော်ဥပမောခကိုပဲဖမ်းဆီးထားတာဖြစ်ပြီးဖဝရထုတ်ခံထားရတဲ့မြို့ချစ်ရဟန်းပြူများတမကကဆရာတော်ဦးသူစိတ်တန်းနဲ့ဦးညာနာဓမ္မတို့ကိုတော့ဖမ်းဆီးခြင်းမရှိသေးပါဘူး။တရားစွဲဆိုအမှုရင်ဆိုင်နေရတဲ့ဆရာတော်ဦးပါမောခကိုမနေ့ပြန်ကမာယုံမြို့နယ်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်သွားမှာဖြစ်ပါတယ်ခင်ဗျာ။